မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ၃လပြည့်လာတဲ့အခုလိုအချိန်မှာအာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေပြည်တွင်းပြည်ပဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်။စနေနေ့မှာလည်းအမေရိကန်၊ဥရောပနဲ့အာရှနိုင်ငံတချို့ကမြန်မာရေးလှုပ်ရှားသူတွေကကမ္ဘာလုံးဆိုင်ရာຫນွေဥဒေါ်လာရေးလှုပ်ရှားမှုအဖြစ်စူဝေးဆန္ဒပြခဲ့ကြတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကမြန်မာစစ်တပ်ရုံးရှိမှလူရာချီစူဝေးချီတက်ပြီးဆရာနာရှင်စနစ်အဆုံးသက်ရေးမေလာတရဲ့စနေနေ့ကဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်တဲ့ဝိုင်းရင်နိုင်ငံရေးသမားဦးအောင်စိုးကတော့အခုအချိန်ဟာပြည်တွင်းပြည်ပမြန်မာပြည်သူတွေအငြင်းညို့ဆုံးအချိန်ဖြစ်တယ်လို့ပြောပါတယ
်ဒီနေ့တိုက်ပွဲဟာအကြမ်းဖက်စစ်ကောင်စီကနေတိုက်ပွဲပုံစံကိုပြတ်ထန်းလိုက်တဲ့အတွက်လူတို့ကမြို့ပြလက်နက်ကင်တိုက်ပွဲပုံစံပြောင်းသွားပြီလို့အဲ့ဒါကိုကျွန်တော်တို့အဓိကထားပြောတာပါကိုကဘလို့ပဲငင်းငင်းဆန်းဆန်းပြခြင်းနဲ့ဖြစ်သစေသူတို့ဘက်ကအဲ့လိုစန့်ကျင်လာတဲ့အတွက်ကျွန်တော်တို့ကမိမိကိုယ်ကိုခုခံပိုင်ခွင့်ရှိတယ်ဆိုတဲ့အနေနဲ့ကျွန်တော်တို့ဒီတိုက်ပွဲကိုဖော်ဆောင်တာဖြစ်တယ်။နော်နောက်တစ်ချက်ကဖေဗူလာရီ၁ရက်နေ့စစ်တပ်အာဏာသိမ်းလိုက်ခြင်းဟာစစ်အာဏာရှင်စနစ်ရဲ့ညီကုန်းပိုင်းရဲ့အဖွဲ့အစပဲဖြစ်တယ်လို့သူတို့ကြာဆုံးသွားပြီလို့ကျွန်တော်တို့ကအဲ့လိုပြောခြင်းတယ်။ဘာကြောင့်လဲဆိုတော့ဒီတိုက်ပွဲကလူတို့အလုံးပါလာတဲ့တိုက်ပွဲဖြစ်တယ်။အခုကအလုံးကလည်းခိုင်မာတဲ့တန်တိတ်ထန်တွေချထားပြီးဖြစ်တဲ့အတွက်ဒီကနေ့ပြည်သူလူထုတရားလုံးကဆေးအနာရှင်စနစ်ကိုအမြစ်ကပါဆလံပြီးတော့မှမြေမြုပ်စင်းကြုံပြစ်မဲ့တိုက်ပွဲဖြစ်တယ်။နောက်ဆုံးတိုက်ပွဲနဲ့အဆုံးဖြတ်တိုက်ပွဲဖြစ်တယ်လို့ကျွန်တော်တို့အဲ့ဒီပြောချင်ပါလေ
။ Washington DC နီးတူကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကမြန်မာမိသားစုတွေကလည်းပြည်တွင်းမြန်မာပြည်သူပြည်သားတွေနဲ့ထပ်တူရပ်တည်သွားမှာဖြစ်ကြောင်းစင်နေနေ့ကဆန္ဒထုတ်ဖော်ခဲ့ကြတယ်လို့မတ်တွတ်သွဲခင်ကပြောပါရတယ
်။အခုဒီနေ့လောက်တဲ့ပွဲရတာပေါ့နော်။နောက်တစ်ခါပေါ့နော်ကျမတို့ရဲ့ဒီနှွေးဦးတော်လှန်ရေးကိုထလောင်းပြီးတော့အသည့်ဖြည့်တဲ့ပွဲအနေနဲ့တကဘာလုံးဆိုင်ရာလုပ်တဲ့ပွဲပါအဲ့ဒါကြောင့်မို့လဲဘာလို့လဲဆိုတော့ကြတော့ကျမတို့ဒီမြန်မာပြည်တွင်းမှာဖြစ်နေရအားလုံးလည်းသိတဲ့အတိုင်းနဲ့တကယ်ကိုအာဓမ္မဖြစ်နေရဆိုတော့ကြတော့ဟိုလူတန်းစားအလွှာအသီးသီးရလဲဓာတ်ရုပ်တိုက်ထုတ်ဖို့အတွက်စိတ်အားထက်သန်နေကျမတို့ဒီအလီဘက်ကမိသားစုတွေအားလုံးကလည်းဒီကိစ္စကိုဟိုတကယ်ပဲတိုက်ထုတ်ချင်ကြတယ်အဓိကတော့ပြည်တွင်းမှာနေနေရတဲ့တွေ့ချင်းညီနောင်နေသူတို့ဟာဆိုလို့ရှိရင်ထိတ်တိုက်တကယ်ကြီးကိုပဲဒုက္ခတွေကိုခံစားနေရတယ်အန်ဂျယ်တွေရင်ဆိုင်နေရတဲ့အချိန်မှာသူတို့ကိုအာမပြက်စီခြင်းမူသူတို့အတွက်နောက်ကနေပြီးတော့အမြဲတမ်းပဲကျမတို့တွေကရက်တည်နေတယ်ဆိုတာသိစေခြင်းတဲ့အတွက်ကြောင့်မလို့ကျမတို့ဒီနေ့စန္ဒပြခြင်းဖြစ်ပါတယ
် Massachusetts ပြည်နယ် Boston မြို့မှာတော့ငွေဦးဒေါ်လာရေးရန်ပုံငွေဈေးရောင်းပွဲတရလုပ်ခဲ့ပြီးအမေရိကန်တွေရောမြန်မာတွေပါလူရာကျော်လာရောက်အားပေးခဲ့တယ်လို့ဘော့စတွန်မြို့ကန်ကိုတူးကပြောပါတယ
်။အာကျွန်တော်ဒီနေ့ဘော့စတွန်မှာရှိတဲ့မိသားစုရဲ့လှုပ်ရှားမှုကတော့ဒီမြမပြည်တွင်းမှာလှုပ်ရှားနေတဲ့ຫນွေဦးတော်လန်ကြီးကိုထောက်ပံ့ဖို့အတွက်ဈေးရောင်းပွဲတော့လုပ်တာပါဘို့။ဈေးရောင်းပွဲတော့မှာတော့ကျွန်တော်ဒီဗမာအစားတော့ကအစုံပါပဲဒန်ပေါက်၊မီးရှေ၊ရှမ်းခေါက်ဆွဲဒီဗမာအစားစားတော်များပါတော့အမျိုး20လောက်ရှိရခင်ဗျာ။အာလူကတော့တော်များတာခင်ဗျာ။အခုအားအရန်အားရောက်ကောင်းတယ်ကျွန်တော်တို့ဒီအစောကြီးကိုပြတ်သွားတာကွာ။ပွဲကလူကအရန်လာတော့ဒီ45မိနစ်တွင်မှာကျွန်တော်စီစဉ်ထားတဲ့အစားအစာတွေအကုန်ပြတ်သွားတာ။အာရောင်းတဲ့လူဆိုလဲကိုကဦး20လောက်ရှိရပါတော့ဗန်တာဈေးရောင်းတဲ့လူပြင်ကျွန်တော်တို့ဒီအင်းကြီးတွေရောင်းနေဆိုတော့တော်တော်လေးကိုရမုံငွေကတော်တော်ရောက်အစီအစဉ်ရှိပါတယ်ကိုအာရလာတဲ့ရမုံငွေကိုကျွန်တော်က CRPH ရယ် NUG ရယ်ပြင်ကျွန်တော်တိုင်းသားစစ်ဘေးရှောင်တွေပေါ့နော်အဲ့တော့ကိုကျွန်တော်လူတွေမှဆုံးအစီအစဉ်ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံတွင်နယူးယောက်မြို့နဲ့ဆန်ဖရန်စစ္စကိုမြို့တွေမှာလည်းຫນွေဦးဒေါ်လာရေးဒုတိယလှိုင်းလှူရှောင်းမှုကိုစနေနေ့ကလုပ်ခဲ့ကြပါတယ်အာရှတိုက်တဲကဂျပန်နိုင်ငံမှာတော့တိုကျိုမြို့ကကုလသမဂ္ဂဆိုင်ရာအဆောက်အုံရှိမှာမြန်မာနိုင်ငံသားတွေရောဂျပန်လူမျိုးတွေပါကုလသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူမှုတွေချမှတ်ပေးဖို့စနေနေ့ကတောင်းဆိုခဲ့ကြပါတယ်မြန်မာဒီမိုကရေစီရေးထောက်ခံတဲ့ဂျပန်လူသမားကောင်းဆောင်တူဆန္ဒပြပွဲအတွင်ပြောသွားတာက
မြန်မာတို့ကချိုးများ CNPH そして NUG を一刻も早く認めて
ဒီမိုကရေစီပေါ်ထွန်းရေးအတွက်မြန်မာပြည်သူတွေကိုကိုစားပြုတဲ့ CRPH ကော်မတီ NUG ဂျာကာလာအစိုးရတွေကိုဂျပန်အစိုးရကအမြန်ဆုံးအသိမှတ်ပြုပြီးဆွေးနွေးဆောင်ရွက်မှုတွေလုပ်သွားနိုင်ဖို့ဂျပန်အစိုးရကိုကျွန်တော်တို့တိုက်တွန်းသွားမှာပါမြန်မာနိုင်ငံတွင်လက်ရှိဖမ်းဆီးခံနေရတဲ့သူတွေအားလုံးအမြန်ပြန်လွှတ်ပေးရေးမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးလွတ်လပ်စွာနေထိုင်권တွေချက်ချင်းပြန်လည်ရရှိလာစေရေးအတွက်ဂျပန်လူမျိုးတွေအနေနဲ့ထောက်ခံရည်တည်သွားမှာပါလို့သူကပြောသွားတာပါ။ဥရောပတိုက်ထဲကနယ်သာလန်နိုင်ငံမှာတော့နယ်သာလန်နိုင်ငံသားတွေကိုယ်တိုင်ယုံကြည်မှုတွေရှိကြတဲ့ပင်လယ်ကမ်းစပ်တစ်ခုနားကအောင်မြင်နေရကိုတွားရောက်ပြီးမြမအရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြောင်းကိုထင်လင်းကပြောပါတယ်
။ ဒီနေ့လောက်တာကနှစ်ဖွဲ့ရှိရပါတော့ပထမတစ်ဖွဲ့ကကြာတော့သူတို့ကပိုစတာကမ်ပိန်းကြီးလုပ်တဲ့အဖွဲ့ပေါ့နော်အဲ့ဒီအဖွဲ့ကဒီနေ့မနေ့10နာရီနဲ့17နာရီလောက်မှာ Sri လို့ခေါ်တဲ့ဒီ Netherlands ရဲ့ဒီထင်းပေါ်ကြောကြတဲ့ပင်လယ်ကြီးကိုတားတဲ့နေရာပေါ့နော်ပင်လယ်ကြီးကိုရေတွေတားတဲ့နေရာပေါ့ဒါသူတို့ Netherlands ရဲ့အောင်မြေပေါ့1973ခုနှစ်လောက်ကနေပေါင်း90လောက်ကတရှိ Netherlands ကြီးပေါ့ဗျာဒီပင်လယ်ကြီးကိုတားတယ်ပေါ့နော်စွန့်တွေကိုတားတယ်ပေါ့ဒိုက်တွေကိုတားတယ်ပေါ့အဲ့သူအဲ့ဒါကြီးကိုရအောင်တားပြီးတော့ဒါပင်လယ်ကိုတားနိုင်ခဲ့တဲ့ကမ္ဘာမှာအောင်မြင်တဲ့သူတို့ရဲ့ဒဏ်မီးပေါ့ဗျာဒီနေရာရေတွေကိုတားနိုင်ခဲ့တယ်ပေါ့နော်ငါတို့ကဆက်အနာရှင်ကိုလည်းတားနိုင်ရမယ်ပေါ့ပြည်သူတွေစိတ်ဓာတ်မကြပါနဲ့ပေါ့ငါတို့မင်းတို့နဲ့အတူတူရှိတယ်ပေါ့အဲ့ဒီနေရာမှာသူတို့သွားပြီးတော့ပိုစတာကမ်ပိန်းတွက်လုပ်တယ်အဲ့ဒါမနေ့ပိုင်းမှာပေါ့နော်12နာရီတစ်ချက်လောက်တနားရီလောက်ထိတုတ်တာပေါ့နောက်တစ်ဖွဲ့ကနေ့လယ်2နာရီရပြီးတော့ညနေ4နာရီလောက်ထိလုပ်တယ်အဲ့ဒါကတော့တဟကဒီမာလီဖူးဆိုတဲ့နေရာမှာမာလီဖူးဆိုတဲ့ကွင်းကြီးပေါ့နော်ကွင်းကြီးမှာဆန္ဒပြပြကြတာပေါ့သူတို့ကဒီကမ္ဘာလုံးဆိုင်ရာပူပေါင်းပါဝင်တယ်ပေါ့နော
်အလားတူဥရောပတိုက်ထဲကဘယ်ဂျီယံနိုင်ငံမှာလဲကမ္ဘာလုံးဆိုင်ရာမြမနွေဦးတော်လန်ရင်းနေလှုပ်ရှားမှုကိုစနေနေ့ကကျင်းပခဲ့ကြပါတယ်ခင်ဗျာ